ဒါဆိုမြို့မှာနှစ်ပေါင်းများစွာအတွင်အပြင်းထန်ဆုံးလို့ပြောရမယ်ဗိုလ်သူနေ့ညနေပိုင်း၄နာရီ၄၈မိနစ်အချိန်ဘုံးပေါက်ကွဲမှုဟာရုံမှပိုင်ရဲ့လာရှုပန်ဝဲတစ်မြင်ကြီးတပ်မှာဖြစ်ခဲ့တာပါဒီဖြစ်ရမှာတန်ရရသူ၂၄ဦးထက်မနည်းရှိခဲ့ပြီးသူတို့အားလုံးကိုဆေးရုံပို့ပြီးတဲ့နောက်ပြည်ထက်ကဘန်ဝင်တဲ့အမျိုးသမီး၂ဦးသေဆုံးသွားခဲ့ပါတယ်ကျန်တဲ့တန်ရရသူ၂၂ဦးကတ အင်္ဂါနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ VOE ကလာရှိုးစည်းရုံကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူး။ရှမ်းပြည်ဆိုတာကဘုံတန်တနတ်တန်နဲ့စိမ့်တဲ့ဒေသမဟုတ်ပေမဲ့အခုဖြစ်ရကတော့လာရှိုးမှာအကြီးမားဆုံးဖြစ်တဲ့ဖြစ်ရပဲလို့အခင်ဖြစ်နေကကိုယ်တိုင်သွားပြီးကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးခဲ့သူလာရှိုးလူငယ်များလူမှုကူညီရေးအဖွဲ့ဥက္ကဋ္ဌကိုထွန်းမြင့်က VOE ကိုပြောပါတယ်
။ရှမ်းပြည်ကတော့အများဆုံးတော့လူအတန်လေးလို့ကြားနေရရှိတော့ဒါတော့ဒီချီကြီးမမလားဖြစ်တော့ဗျာ။ဒီလိုတနက်ပြတာတော့ပါတော့ရှိတာပေါ့ဗျာ။အမျိုးတွေတော့စမ်းသွားလာလာရှိနေရတာဆိုတော့ဒီမှာတော့မြို့ထဲမှာတော့ဒါကြီးရဲဆုံးဖြစ်တော့ပေါ့။ဒီထဲကြီးရတာဘာမှမရှိတော့ဗျာ။ဘုန်းနာလည်းတော်တော်လေးတော့တော်တော်လေးကြီးရောဒါအကြီးမားဆုံးပဲ။အဆိုးဆုံးပဲပြောမှာဗျာနော်။မြို့ထဲမှာတော့အဆိုးဆုံးပါဗျာ။နောက်ရေစခန်းကြီးရဲ့ဗျာ၊ဆေးရုံကြီးရဲ့ဗျာ၊ကျောင်းကြီးရဲ့ဗျာ။ဆရာကြီးကြီးရဲ့ကတော့အဆိုးဆုံးအဖြစ်ပေါ့ဗျာဒါတော့။အားလုံးကျွန်တော်တို့မြို့မှာဒီလိုအဆိုးဆုံးမဖြစ်တာမှမဖြစ်တာ။
2014ခုနှစ်မေလလယ်ပိုင်းလင်အားကြီးအချိန်တုန်းကလည်းလာရှုကကမ္ဘောဇာဘန်နဲ့တမဝါယမဘန်တွေနားမှာရှေးစင်နောက်ဆင့်ဆိုလိုပေါက်ကွဲမှုနှစ်ခုဖြစ်ခဲ့ပါသေးတယ်။အဲဒီတုန်းကတော့ထိခိုက်သေးဆုံးတာတွေမရှိခဲ့တယ်လို့အပြည့်အစည်းလည်းအခုလောက်မကြီးခဲ့ပါဘူး။အင်္ဂါနေ့ညနေပေါက်ကွဲမှုဖြစ်ပြီးနောက်ပိုင်းစုံစမ်းစစ်ဆေးမှုအခြေအနေနဲ့လူညုံရေးဆောင်ရွက်နေတဲ့အခြေအနေတွေကိုသိရဖို့လာရှုရဲ့တပ်ဖွဲ့ကို VOE ကဆက်သွယ်ခဲ့ပြီးမှလည်းအဆက်အသွယ်မရခဲ့ပါဘူး။ပေါက်ကွဲမှုဖြစ်တဲ့အချိန်ဟာညနေ9နာရီနီးပါးအချိန်ဖြစ်တာကြောင့်ညနေပိုင်းနဲ့ညပိုင်းပုံမှန်အရောင်းအဝယ်အသွားအလာတွေနဲ့စပြီးစီကားစားခြင်းလို့ဆိုရမှာပါဒါပေမဲ့လည်းပေါက်ကွဲမှုကြောင့်လူတွေတေဆုံးတင်ရရတဲ့အထိဖြစ်ပြီးတဲ့နောက်မြို့ရဲ့ပုံမှန်စီကားမှုတောက်သွားတယ်လို့မြို့ကန်တူက VOE ကိုပြောပါတယ
်ဆိုရင်ထိုင်လန်ပြီးတော့မင်းကတော့စိတ်စိတ်ချောက်ကန်နေတာတမျိုးလုံးကတော့ခါတိုင်းဆိုလို့ရှိရင်10နာရီ12နာရီလောက်အထိကားတွေဆိုင်ကယ်တွေသွားလာနေကြတော့မင်းကတော့တော်တော်လေးကိုတိတ်ဆိတ်သွားတယ်ရှင်းလာရင်နောက်ပိုင်းကိုလူမရှိတော့ဘူး။ညစီလည်းတိမ့်ုံကြအောင်အားလုံးကြောက်လန့်ပြီးတော့ညစီမှာဆိုလို့ရှိရင်ဆိုင်300လောက်ရှိတဲ့ထဲမှာအဲ200ကျော်လောက်တော့တိမ့်ုံကြအောင်တိမ့်တဲ့အချိန်မှာနောက်ကျန်တဲ့ဆိုင်ကြီးလည်းအားလုံးတိမ့်ပြီးတော့ပြန်ကုန်ကြတယ်။မင်းကတို့ကမြို့လုံးလုံချွေးလက်ကဲဆောင်ရွက်နေရော
။ယူမဗန်ရဲ့အမှုဆောင်ဥက္ကဋ္ဌဦးသိဝေခေါ်မစ္စတာဆော့စ်ပွန်ကအခင်းဖြစ်တဲ့ဖေဖော်ဝါရီလ21ရက်နေ့မှာပဲသတင်းထုတ်ပြန်ချက်တစ်ခုထုတ်ပြန်ခဲ့ပြီးအခုလိုရက်ဆက်ရုပ်မာတဲ့အကြမ်းဖက်လို့ရအတွက်များစွာတုံ့လုံမိပြီးဝန်းနေမိပါတယ်ဒီလိုလူမဆန်တဲ့လို့ရအတွက်အကြောင်းပြချက်တွေမပေးနိုင်ပါဘူးအကြမ်းဖက်မှုတွေကိုတိုက်ဖြတ်နိုင်မှုဗန်ခွဲတွေမှာရှိတဲ့ဝန်ထမ်းတွေနဲ့ကတ်စတမာတွေရဲ့လုံခြုံရေးကိုပိုမိုစိတ်ချရမှုရှိစေဖို့အထူးအားစိုက်ပြီးအလေးနဲ့ထားစောင့်ရွက်သွားမှာဖြစ်ပါတယ်လို့ပြောထားပါတယ်တမတော်ကောင်ရေးဦးစချုပ်ယုံရဲ့ဗုဒ္ဓနည်းညအနောက်ဆုံးထုတ်ပြန်ချက်မှာအကြံဖက်တောင်းချမ်းသူစီစစ်စဲအဖွဲ့ထောင်ထားတဲ့ဒေသန္တရမိုင်းတလုံးပောက်ကွဲတယ်လို့ဖော်ပြထားပါတယ်။အခုချိန်ထိတော့ဘယ်အဖွဲ့ဆိုတာအတိအကျထွက်မလာသေးပါဘူး။မြမတမတော်ကတော့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုအကြံဖက်တောင်းချမ်းသူအဖြစ်မကြာခဏဆိုသလိုခေါ်ဆိုသုံးနှုန်းလေးရှိပါတယ်။ရိုးမဗန်ကို1993ခုနှစ်ကစတင်ထူထောင်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံဗန်တွေထဲမှာနံပါတ်၄အဆင့်အကြီးဆုံးဗန်ဖြစ်ပါတယ်လက်ရှိမှာဝန်ထမ်းပေါင်း3000ကျော်ဗန်ခွဲပေါင်း84ခုဖွင့်လှစ်ထားတယ်လို့ရိုးမဗန်ရဲ့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ